တော်ရရှိမှခင်ဗျာ14ချိန်မြောက် ASEAN ထိပ်သီးညီလာခံဒုတိယမြောက်နေ့ကိုဒီကနေ့ထိုင်းနိုင်ငံဟွာဟင်းမြို့မှာဆက်လက်ကျင်းပခဲ့ရမှာအင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့တိုးတက်တဲ့သတိကန်ဒေသ3နိုင်ငံရဲ့4ချိန်မြောက်ထိပ်သီးဆွေးနွေးပွဲ Brunei Indonesia Malaysia နဲ့ Philippines နိုင်ငံတို့ပါဝင်တဲ့အရှေ့အာရှတိုးတက်တဲ့ area 4နိုင်ငံဆွေးနွေးပွဲ ASEAN အစိုးရခေါင်းဆောင်တွေနဲ့ ASEAN လွှတ်တော်ကိုယ်စားလှယ်တွေရဲ့အလို့သဘောဆွေးနွေးပွဲ ASEAN အစိုးရခေါင်းဆောင်တွေနဲ့ ASEAN လူငယ်ကိုယ်စားလှယ်တွေရဲ့အလို့သဘောဆွေးနွေးပွဲ ASEAN အစိုးရခေါင်းဆောင်တွေနဲ့ ASEAN လူမှုအခြေပြုလူပောင်အဖွဲ့အစည်းကိုယ်စားလှယ်တွေရဲ့အလို့သဘောဆွေးနွေးပွဲတွေကိုကျင်းပခဲ့ပြီး ASEAN ထိပ်သီးညီလာခံကိုတည်ယဝင်ဖွင့်လှစ်ခဲ့ပါတယ်ဖွံ့ဖွဲတဲ့အခါမှာအာဆီယံအလဲကျဥက္ကဋ္ဌထိုင်းနိုင်ငံဝန်ကြီးချုပ်မစ္စတာအဘိစက်ကလူ့ခွင့်ရေးကာကွယ်မြင့်တင်ရေးနဲ့လွတ်လပ်ခွင့်တို့ဟာအာဆီယံအတိုင်းအဝန်းရဲ့အဓိကအင်္ဂါရပ်ဖြစ်ကြောင်းအလေးထားပြောဆိုသွားခဲ့ပါတယ်။ဒီကနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲတွေကအထူးခြားဆုံးနဲ့ပွဲအဆူဆုံးဖြစ်သွားခဲ့တာကတော့အာဆီယံအစိုးရခေါင်းဆောင်တွေနဲ့အာဆီယံလူမှုအခြေပြုလူပောင်အဖွဲ့အစည်းတွေရဲ့အလို့သဘောဆွေးနွေးပွဲကိုမြန်မာနိုင်ငံစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်မစ္စတာဟွန်ဆန်တို့ကသူတို့မနစ်သက်တဲ့အဖွဲ့အစည်းတွေပါဝင်နေတာကိုအကြောင်းပြုပြီးမတက်ရောက်ပဲတပိတ်မောက်ဖို့ချင်းချောက်ခဲ့တာဖြစ်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်မစ္စတာဟွန်ဆန်ဟာကမ္ဘောဒီးယားကလူမှုအဖွဲ့အစည်းတရက်ရဲ့ညှိနှိုင်းရေးမှူးမစ္စတာပန်ဆိုမနီမပါဝင်တဲ့အတွက်ဒီဆွေးနွေးပွဲကိုတပိတ်မောက်ခဲ့တာဖြစ်ပါတယ်။အလားတူမြန်မာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ဟာလည်းပဲမြန်မာအမျိုးသမီးတွေရဲ့အခွင့်အရေးမြင့်တင်မှုလုပ်ငန်းတွေကိုတက်တက်ကြွကြွဆောင်ရွက်နေတဲ့ဒေါခင်အိုမာဦးဆောင်တဲ့ NDD အဖွဲ့အပါအဝင်ဆွေးနွေးပွဲအတွက်တင်သွင်းတဲ့အဖွဲ့အစည်းအမည်စင်းကိုလက်မခံဘဲတွဲဆောင်ဆွေးနွေးဖို့ငြင်းဆန်ခဲ့တာဖြစ်ပါတယ်။တကယ်တော့ ASEAN ခေါင်းဆောင်တွေနဲ့ ASEAN လူမှုအခြေပြုလူပောင်အဖွဲ့အစည်းတွေရဲ့အလို့သဘောဆွေးနွေးပွဲဟာ2005ခုနှစ်ကတည်းကမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာစတင်နိုင်ခဲ့တာကြောင့်၄နှစ်လောက်အသားတကျဖြစ်လာခဲ့တဲ့အာဆီယံရဲ့လုပ်ငန်းစဉ်တစ်ခုပြည့်ယွန်းသွားခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အာဆီယံပြည်ညင်ကိုအဖွဲ့ဝင်နိုင်ငံအသီးသီးမှအတူပြုပြဋ္ဌာန်းပြီးကစားလူခွင့်ရေးမြင့်တင်ဆောင်ရွက်ဖို့ကြုံဝါထားတဲ့အာဆီယံဖွဲ့ကြီးအတွေ့မျက်နှာပြက်စရာဖြစ်သွားခဲ့တယ်လို့အကဲခဲအတော်များများကတုံ့သက်ကြပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အာဆီယံစင်ပြိုင်အဖွဲ့က Miss Debbie Stockhacker
The military regime of Burma is trying to stop people who speak for human rights and democracy in their own country.
မြန်မာနိုင်ငံကစစ်အစိုးရဟာမြန်မာနိုင်ငံသားတွေအတွက်ဒီမိုကရေစီရေးလူခွင့်ရေးကိစ္စဆွေးနွေးဟောပြောမဲ့သူတွေရဲ့ပါဇက်ပေါက်တွေကိုပိတ်ဖို့ကြိုးပမ်းနေတာပါ။အခုဖြစ်ရမှာဆိုရင်လည်းအာဆီယံညီလာခံမှာလူခွင့်ရေးကိစ္စစကားပြောမဲ့သူတွေကိုပိတ်ပင်ဖို့ကြိုးပမ်းတဲ့လှုပ်ရက်ပါပဲ။တကယ်တော့မြန်မာစစ်ကောင်းဆောင်တွေဟာဒီမိုကရေစီလိုလားသူတွေလူမှုအဖွဲ့အစည်းဆောင်ရွက်သူတွေကိုဆွေးနွေးခန်းထဲမှာမတွေ့မမြင်ကျင်တာပါပဲအခုကိစ္စဟာအာဆီယံကောင်းဆောင်တွေနဲ့လူပောင်အဖွဲ့အစည်းတွေကြားဆွေးနွေးပွဲလုပ်ငန်းစဉ်ကိုဖျက်လို့ဖျက်ဆီးအနုကျန်းစီလိုက်တဲ့လုပ်ရက်လို့ Miss Stockhack ကပြောသွားခဲ့တာပါအလားတူ NDD အဖွဲ့ကဦးစိုးအောင်ကလည်းဗိုလ်ချုပ်ကြီးသိန်းစိန်နဲ့ဝန်ကြီးချုပ်ဟွန်ဆန်တို့ရဲ့လုပ်ရက်ကြောင့်အာဆီယံပြည်ညင်ကိုလက်တွေ့အကောင့်ထဲပေါ်နိုင်မလားဆိုတာမေးခွန်းထုတ်เสียဖြစ်သွားပြီလို့ပြောပါတယ်
ခုအာဆီယံပဋိညင်စာတန်းကအာဆီယံပြည်သူတွေကိုဗဟုပြုတဲ့ပဋိညင်စာတန်းဆိုပြီးတော့မှပြောထားတာရှိတယ်။အဲ့ဒါကတကယ်လက်တွေ့ဖြစ်နိုင်ပါမလား။အဲ့ဒါကိုတကယ်လက်တွေ့ဖြစ်အောင်မလို့လုပ်ကြမလဲ။အခုလက်ရှိဒီထိပ်သီးစည်းဝေးမှာပဲကြည့်လေ။မနာဖခေါင်းဆောင်တွေနဲ့ကမ္ဘောဒီးယားခေါင်းဆောင်တွေကဒီလူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအဲ့နိုင်ငံကကိုယ်စားလှယ်တွေနဲ့မတွေ့နိုင်ဘူးဆိုပြီးတော့မှသူတို့ကတပိတ်မောက်မယ်ဆိုပြီးတော့ချိန်ချောက်တယ်။အဲ့တော့အဲ့ဒီလိုလှုပ်ဖို့အတွက်ကိုဒီလိုဟာမျိုးမဖြစ်ဖို့ကိုအာဆီယံခေါင်းဆောင်တွေကအများကြီးကူးစိုက်ပြီးတော့မှနောက်လာမဲ့အာဆီယံပဋိညင်စာတန်းကအာဆီယံပြည်သူတွေကိုကူစားပြုပါတယ်ဟောပြုပါတယ်ဆိုတာကိုတကယ်လက်တွေ့ကြအောင်ဆောင်ရွက်ဖို့လိုတယ်ဆိုပြီးကျွန်တော်ပြောခဲ့တာ
ဆွေးနွေးပွဲတွေအပြီးညနေပိုင်းမှာပြုလုပ်တဲ့ထိုင်းဝန်ကြီးချုပ်မစ္စတာအဘိစက်ရဲ့သတင်းစာရှင်းလင်းပွဲမှာလည်းဗိုလ်ချုပ်ကြီးသိန်းစိန်နဲ့မစ္စတာဟွန်ဆန်တို့ရဲ့လှုပ်ရက်အပေါ်သတင်းတော်အတော်များများကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံဝန်ကြီးချုပ်မစ္စတာဗီစစ်တုံ့ပြန်ဖြေကြားခဲ့တာက
ပြည်နေနေครับว่ารูปแบบของการพบปะกันเนี่ยได้มีการ
อาเซียนကောင်းဆောင်တွေနဲ့လူမှုအကျိုးပြုလူပောင်အဖွဲ့အစည်းတွေကြားဓာတ်ရိုက်ဆွေးနွေးဖို့သဘောတူညီထားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာပြည်ရဲ့လူခွင့်ရေးပြည်တွင်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့မြန်မာလူပောင်အဖွဲ့အစည်းတွေကအလေးထားဆွေးနွေးဖို့ကြိုးပမ်းတာတွေနဲ့ပတ်သက်လို့မနက်ပြန်မှာဆက်လက်ဆွေးနွေးသွားစရာရှိတယ်လို့ထိုင်းနိုင်ငံဝန်ကြီးချုပ်မစ္စတာဗီစက်ကပြောသွားခဲ့ပါတယ်ခင်ဗျာ။